ပြီးခဲ့တဲ့သတင်းပတ်အတွင်းကဘင်္ဂလားဒေ့ရှ်နိုင်ငံကအထည်ချုပ်စစ်ရုံစာအုံပြိုကျမှုမှာသေဆုံးတဲ့ရေအတွက်ဟာ400အထိရှိသွားပြီဖြစ်ပါတယ်။မနေ့တုန်းကဒီဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမှာမီဒီနီဆန္ဒပြပွဲလို့တော့ထောင်နဲ့ချီတဲ့လူလူပရိသတ်ဟာအလုခွင်ဘေးကင်းလုံခြုံရေးနဲ့အဲ့ဒီပြိုကျသွားတဲ့အစာအုံပိုင်ရှင်ကိုတည်ထောင်ပြီးဖို့ဆိုပြီးတော့တောင်းဆိုခဲ့ကြပါတယ်။ပိုင်ရှင်ဖြစ်တဲ့မိုဟာမက်ဆူဟေရနာဟာအစာအုံပိုင်ရှင်ဖြစ်တယ်လို့ပဲအစာအုံထဲမှာရှိတဲ့အထည်ချုပ်စစ်ရုံလုပ်ငန်းပိုင်ရှင်လည်းဖြစ်ပါတယ်။သူရဲ့ပိုင်ဆိုင်မှုတွေကိုတော့အာနာဘော်နီအနေနဲ့တင်းစီထိ ंछ ုတ်ထားဖို့ဆိုပြီးတော့အင်္ဂါနေ့တုန်းကထက်တရားဝင်ကနေပြီးတော့အမိန့်ချမှတ်ခဲ့ပါတယ်။အဆောက်အုံမပြူကြခင်တုန်းကအဲ့ဒီမှာကွက်ကြအဲကြောင်းတွေတွေ့တာကြောင့်မလို့အဆောက်အုံတွေကိုလူမနေဖို့ဆိုပြီးတော့တာဝန်ရှိသူတွေကသတိပေးထားခဲ့တာပါ။ပိုင်ရှင်ဖြစ်သူဟာအဲ့ဒီသတိပေးချက်ကိုမလိုက်နာခဲ့ဘူးလို့ရဲကပြောပါတယ်။ဒီအဆောက်အုံပြူကြတာနဲ့ပတ်သက်လို့အဆောက်အုံအင်ဂျင်နီယာတွေအပါအဝင်လူ၈ဦးကိုအာနာဘော်နီကဖမ်းဆီးထိန်းသိမ်းထားပါတယ်။ကယ်ဆယ်လူသားတွေဟာအဆောက်အုံပြက်နေရမှာစစ်ရဲများတွေကိုတုံပြီးတော့ရှာဖွေရှင်းလင်းမှုတွေလုပ်နေပါတယ်။လူရာနဲ့ချီပြောက်ဆုံးနေတာမလို့တည်ဆုံးတဲ့ရေအတွက်တိုးလာမယ်လို့လည်းခံမရပါဘူး။ပြိုကျတဲ့ချိန်မှာတော့အဆောင်ထဲမှာလူ3000ကျော်ရှိနေတာဖြစ်ပါတယ်။